ာစုရကဖွဲ့စည်းထားတဲ့ရင်းနဲ့တဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုကော်မတီရဲ့ခွင့်ပြုချက်နဲ့ကမ္ဘာ့ဘဏ်ကုလသမဂ္ဂ JICA EU ဥရောပသမဂ္ဂစတဲ့နိုင်ငံတကာဖွံ့ဖြိုးမှုမိတ်ဖက်အဖွဲ့အစည်းတွေကတာဝန်ရှိသူတွေကျွမ်းကျင်ပညာရှင်တွေနဲ့ရေဘေးနဲ့မြေပြိုကမ်းပြိုအလွန်ကာလဆန့်စစ်ချက်တွေကိုတနင်္ဂနွေလုံးအတိုင်းအတာနဲ့လှုပ်ဆောင်ခဲ့တယ်လို့ပြန်လည်ထူထောင်ရေးပူးပေါင်းဆောင်ရွက်ရေးကော်မတီအတွင်းရေးမှူးတူဦးဖြစ်သူဒေါက်တာဇော်ဦးကပြောပါတယ်တာဝန်ရှိသူတွေအနေနဲ့နှစ်နာဆုံးချုံမှုတွေကိုစနစ်တကျတွက်ချက်ခဲ့ပြီးအများဆုံးအကောင့်ထဲပေါ်နေအောင်ဆောင်ရွက်နေတယ်လို့ဒေါက်တာဇော်ဦးကအခုလိုအစချီပြောကြပါတယ
်ဒီကြီးရဲ့တရှိမှုကြောင့်ဖြစ်လာတဲ့ဒီစီးပွားရေးအကျိုးသက်ရောက်မှုတွေဒါစီးပွားရေးစီးဆင်းမှုမှာကတ်တောက်သွားတဲ့အခါမှာနှစ်နာဆုံးချုံမှုတွေဘယ်လိုရှိခဲ့လဲဆိုရအောင်ကျွန်တော်စနစ်တကျတွက်ချက်ခဲ့ပါတယ်ပြီးရင်လည်းဒီရေကြီးရေရှမ်းနဲ့ဒီမျိုးပြောင်းနေဖြစ်တဲ့ကိစ္စတွေရဲ့ဒါအကြောင်းရင်းတွေကိုရောပြီးရင်ကျွန်တော်တို့အခုဖြစ်သွားတဲ့ဒါဒီကိစ္စဆုံးရှုံးမှုတွေနဲ့ပြည်စည်းနေတာမှုတွေပေါ်မှာဟိုပြန်ကြူတော်ရေးကိုလုပ်ကြပြီရှင်ဘယ်လိုနေရာတွေကိုလုပ်ရင်ကောင်းမလဲနောက်ပြီးတော့ဘာကြောင့်ဖြစ်သွားတာဖြစ်တဲ့ဆိုကြောင်းမလို့ဒါကိုကျွန်တော်ဦးစားပေးပြီးတော့လုပ်ရင်ကောင်းမလဲစသည်ဖြင့်ပေါ့နော်ကျွန်တော်တို့ဒီပြည်နယ်ကြူတော်ရေးမဟာဗျူဟာဒီကရလာရေးဆိုတဲ့ကျွန်တော်တို့ကြောင်းပြီးပြီးတော့ဒါဆန်းစစ်ပေါ်ထုတ်ခဲ့ပါတယ်အဲအဲဒီဆန်းစစ်ပေါ်ထုတ်ခဲ့ဒီကဒါစက်တင်ဘာ24ရက်နေ့ကနေစပြီးအခုအောက်တိုဘာ7ရက်နေ့မှာပြီးဆုံးသွားတဲ့အခါမှာအောက်တိုဘာ13ရက်နေ့မှာကျွန်တော်တို့ကအာတီရူဖိုရမ်တခုပေါ့နော်ကျွန်တော်တို့ခေါ်တော့ပြန်လည်ကြုံရင်းဖိုရမ်ဆိုတဲ့ဟာကိုဒီစင်ပါနေပါလေအဲ့ဖိုရမ်မှာလည်းအရက်ရဲ့အဖွဲ့ကြီးအကြီးကြီးနဲ့ဒါနဲ့ဒီဒေသခံဒေသများမှဒါရောက်ကြတဲ့ကကိုယ်စဉ်ဖွဲ့စည်းများပါဝိုင်းဝန်းဆွေးနွေးကြပြီးတော့ကျွန်တော်တို့ဒီကနေ့တစ်ဆင့်ပေါ့နော်ငွေငွေကအကူအညီအထောက်အပံ့များနဲ့ဒီဆက်ပြီးတော့ပြည်내ကျွန်တော်ရင်းလုပ်ငန်းများကိုဆက်လက်ဆောင်ရွက်သွားဖို့ကျွန်တော်တို့စီစဉ်ထားရှိလုပ်ကိုင်နေပါတယ်ခင
်ဗျဒီလေလာသုံးသက်ချက်တွေလိုအပ်ချက်တွေတော့ဟိုပါပေါ့အခုပြီးနေပြီပေါ့နော်ဆိုတော့အခုနောက်တစ်ဆင့်ကတော့ဒီဟာတွေကိုလက်တွေ့အကောင့်တွေပေါ်ဖို့တွေးရှိထားတဲ့ဟာတွေကိုလက်တွေ့အကောင့်တွေပေါ်ဖို့အတွက်နိုင်ငံကအကူအညီတွေနိုင်ငံကအဖွဲ့အစည်းတွေနဲ့ပူးပေါင်းလှုပ်ဆောင်ဖို့အဆင့်ရောက်လာပြီဆိုတော့အရာကရောဘယ်တော့လောက်လုပ်ဖြစ်မလဲဒီဟိုပေါ့ဒီနိုင်ငံတကာကဒေါ်လာတွေလူရှင်တွေနဲ့တွေ့ဆုံတာတွေပါလေလုပ်မလား
ဟုတ်ပါရဲ့ခင်ဗျာအဓိကတော့ကျွန်တော်တို့ဟာဒီစလုံးခန်းနေဆိုတာထက်ပေါ့နော်ဟိုကျွန်တော်တို့အဓိကတော့ဒါစီးပွားရေးရာချိုးဖက်ရမှုဟာကြီးမားတဲ့အကြောင်းမလို့ဒီချိုးဖက်ရမှုတွေဘယ်လိုရှိခဲ့ကြလဲဘယ်လိုသွားလာလဲဒီအဲ့လာရဲ့အောက်ခံနောက်ခံအကြောင်းတရားတွေကတော့ဘယ်လိုရှိနေသေးရွှေဟာကိုကျွန်တော်တို့စဉ်းစားကြည့်လိုက်တာကဟိုကြီးအဓိကကြတာဖြစ်ဖြစ်ကြတယ်နိုင်ငံငါးကျောင်းကျင်ပညာရှင်များလည်းအခုလိုပူပေါင်းဆောင်ရွက်ခဲ့တာဖြစ်တယ်အဲတော့သူတို့အနေနဲ့လည်းနိုင်ငံငါးပြည်ပြည်မှာအခုလိုဘေးပြင်းတဲ့ခါမှာသူအခုလိုပဲဝင်ရောက်ကူညီပြီးတော့ဆန်းစစ်ပေါ်ထုတ်ပြီးတဲ့တွေ့ကြုံတွေလည်းရှိလာကြအောင်ကျွန်တော်စီမှာကျွန်တော်လည်းပူပေါင်းပြီးတော့ပေါ့နော်ဒါကိုလေ့လာသုံးသပ်လိုက်တဲ့ခါမှာဘယ်လိုပြန်ပြီးတော့ထူထောင်ကြမလဲဆိုရယ်အဖြစ်ဟာဒါပို့ပြီးတော့လွယ်လွယ်ကူကူမြေမြန်ဆန်ဆန်နဲ့ပေါ်ထုတ်ရရှိရုံနဲ့မကောက်ဘူးပေါ့နော်ပို့ပြီးတော့မှန်ကန်ကြည့်ကြတဲ့ဒါသုံးသပ်စီနဲ့ဒီကွာရရှိနိုင်ကြတာဖြစ်ပါတယ်အဲ့ဒါကတော့ကျွန်တော်တို့အစိုးရကအကောင်းလို့ပြောလို့ရပါတယ
်ဟုတ်ကဲ့ခင်ဗျနောက်တစ်ခုကဒီပြန်လည်ဆောင်ရေးလုပ်ငန်းဟာလောပြီးတော့လုပ်လို့မရတဲ့လုပ်ငန်းဖြစ်တော့တစ်ခုဖြစ်တယ်လို့ဒီအရန်နောက်နေကြံကြနေလို့ရှိရင်လည်းဟိုပါပေါ့ဒီအခက်ကြုံနေရတဲ့တောင်တူလက်သမားတွေအတွက်ပို့ပြီးတော့ဟိုပါပေါ့ဘေးဒုက္ခပိုများနိုင်တယ်လေသူအခက်ခဲတွေပိုကြီးထွားနိုင်တယ်ပေါ့နော်ဆိုတော့အဲ့ဒီနှစ်ခုကြားထဲမှာတဟဇာတများများနဲ့ဒီတောင်တူလက်သမားတွေကိုအချိန်မီဟိုပါပေါ့အကူအညီပေးနိုင်အောင်ဆိုလို့ရှိရင်ရောအခုဘယ်လိုလုပ်ကြမလဲအခုဆိုလို့ရှိရင်တချို့နေရာတွေမှာကျွန်တော်တို့ကြားရတာနှစ်ကြော့ပြန်ရေကြီးရေဆန္ဒတွေကဖြစ်နေတဲ့တဘောကကလေးမျိုးတို့လိုနေရာမျိုးတွေစကိုင်းတိုင်းတွေကဒီအထက်ပိုင်းကကောလင်းတို့လိုဒေသမျိုးတွေမှာသူတို့ဆိုနှစ်ကြော့ပြန်သူတို့ခံရတော့ဟိုနှစ်လားကိုမထူနိုင်တဲ့အနေအထားဖြစ်နေတာပေါ့နော်ဒေသခံတောင်ပြည်နယ်သမားတွေကဆိုတော့အဲ့လိုမျိုးတွေထကြုံနေရတာတွေကိုအချိန်မီအကူအညီပေးနိုင်အောင်ဘယ်လိုလုပ်ကြမလဲ
အဒီကတော့ကျွန်တော်တို့ဟိုပါပေါ့နော်ကျွန်တော်တို့ဒီဟိုပါဟိုပါအပိဘူပေါ့နော်ဒါဥပဒေသားအနေနဲ့အပြင်းလေကျွန်တော်တို့ဒီမြို့သားဘေးအန္တရာယ်စီမံခန့်ခွဲမှုကော်မတီရဲ့ဥက္ကဋ္ဌဖြစ်တဲ့ဒီဒုတိယသမ္မတကြီးကိုလည်းမှာကြားထားရေးချာကော်မတီရှင်ရဲ့ဒီကြားရဲ့ကြော်ရေးကိုပို့ပြီးတော့အသိမှတ်ပြုပြီးတော့သူတို့နည်းသူတို့ဟာနဲ့လုပ်တဲ့ကြော်ရေးတည်းကရရှိနေအောင်အတတ်နိုင်ဆုံးဘယ်လိုဆွမ်းရည်ဖြစ်မလဲဆိုတဲ့ကိစ္စကိုကျွန်တော်ဦးစားပေးဥပဒေလိုပဲဆိုပြီးတော့အစားကြရရှိပါဆိုတော့ ဟိုအတိအမှတ်ပြရမယ့်ကိစ္စတစ်ခုကကျွန်တော်တို့ဒီကွန်ဟိုဟာရေးနေတဲ့အချိန်မှာအရင်ဆုံးပေါ့နော်အလုပ်ခဲ့တဲ့ဒီအရှိတန်းကနေပြီးတော့ဒီကင်းစဲကြီးရောထောက်ပံ့ရောကျန်တဲ့ကျန်တဲ့လူဆောင်ရေးလုပ်ငန်းတွေပါလုပ်ခဲ့ကြတာကအဲကျွန်တော်တို့ပြည်ထောင်ခံအဒီသာအဒီဒီကိုလည်းဖြစ်ပါတယ်ဆိုတော့ဒီဟိုအရေးကိုဒီရဲရအဖွဲ့ကြီးတွေကိုပြန်ပြီးအားကောင်းအောင်လုပ်ပေးဖို့ဆိုတဲ့ဟာကအရေးကြီးတဲ့လုပ်ငန်းစဉ်ကြီးအနေနဲ့ကျွန်တော်တို့အချမှတ်ထားပါတယ
်ဒီအော်တိုဘာလ23ရက်နေ့ကဒီပြည်သူဖိုရမ်ဆိုတာလုပ်ခဲ့ပြီပေါ့နော်ဆိုတော့ဒီဟုတ်ကဲ့ပြန်လဲထူထောင်ရေးလုပ်ငန်းအနေနဲ့နောက်တစ်ဆင့်ကဘာများဖြစ်မလဲခင်ဗျာဒီမကြခင်ရပိုင်းအတွက်မှာနောက်တစ်ဆင့်လုပ်ရအလုပ်လုပ်မယ့်အလုပ်ကဘာများဖြစ်မလဲ
ဟုတ်ကဲ့ဟုတ်ကဲ့နောက်တစ်ဆင့်လုပ်ရမယ့်ကိစ္စပြန်လဲထူထောင်ရေးမဟာဗျူဟာတရားပေါ့နော်မဟာဗျူဟာမှာကုသပြောတဲ့ပူဇော်ပေးစီစီစဉ်တဲ့တပ်မှတ်တဲ့ကိစ္စဓမ္မနိကအရင်းကြီးကိုဘယ်လိုရှာဖွေမလဲဆိုတဲ့ကိစ္စအဲဓမ္မသုံးကတော့ကျွန်တော်တို့ဘယ်ဌာနတွေနဲ့အကစောင့်ရတာမလဲပြီးရင်ဌာနအချင်းချင်းဒီပြည်တော်ရည်ကြီးဆုံးကဌာနနဲ့ဒေသနာစိုးရဖွဲ့စည်းရေးကြမ်းမှာဘယ်လိုပေါင်းဆောင်ရင်းနဲ့ဆောင်ရွက်မလဲဆိုတဲ့ကိစ္စ။နံပါတ်၄ရတော့နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးကိစ္စ။အဲ့ဒါတွေချက်ပြီးကိုကျွန်တော်တို့အမြန်ဆုံးဖော်ထုတ်နိုင်တဲ့မဟာဗျူဟာတရားချမှတ်ဖို့ကြိုးနေပါတယ်။အဲ့ဒါကိုလည်းကျွန်တော်တို့စတင်ဆောင်ရွက်နေပြီဖြစ်ပါတယ်။နိုင်ငံတကာပညာရှင်များရဲ့ပံ့ပိုးမှုနဲ့ကျွန်တော်တို့အကောင်းဆုံးရေးဆွဲဖို့
ဒီကိစ္စကိုအစီအစီပြန်လည်ထူထောင်ရေးပူးပေါင်းဆောင်ရွက်ရေးကော်မတီရဲ့နောက်ဆက်တွဲဆောင်ရွက်ချက်နဲ့ရလဒ်တွေကိုအလင်းတင်တယ်လို့ဆက်လက်တင်ပြပေးတော့ပါမယ်ခင်ဗျာ။